အကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းကြောင့်ရခိုင်ပြည်နယ်မှာလုံခြုံရေးတင်းကျပ်ထားပြီးတော့အထူးသဖြင့်ရခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာတိုးချထားတယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရသူကပြောပါတယ်။ရှေးဟောင်းဇေဒီပထုအဆောက်အဦတွေရှိရမှာဖြစ်တဲ့မြောက်ဦးမြို့မှာစစ်တပ်ကအဓိကလုံခြုံရေးယူထားတယ်ဆိုပေမဲ့ဘူးတိတောင်မြို့မှာတော့လုံခြုံရေးအင်အားကအနည်းငယ်သာရှိတယ်လို့ဒေသခံတွေကဆိုပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ဖြစ်တဲ့ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားခဲ့တဲ့ဘာသာရေးပြည်ပခရီနဲ့ဆက်ဆက်ပြီးပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကအင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံးကိုတိုက်ခိုက်ဖို့ပြင်ဆင်ခဲ့တာနဲ့အိန္ဒိယနိုင်ငံဗုဒ္ဓဂါယာမှာဘုံခွဲတိုက်ခိုက်တာတွေဖြစ်ပေါ်ခဲ့တဲ့နောက်အခုလိုလုံခြုံရေးတင်းကျပ်လာတာဖြစ်ပါတယ်။လောလောဆယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတိုးမြင့်လာတဲ့အခြေအနေကိုတော့ရခိုင်ပြည်နယ်အစိုးရရဲ့ပြန်ကြားရေးတာဝန်ခံဦးလာသိန်းကအခုလိုပြောပါတယ်။
လုံခြုံရေးတွေနည်းနည်းတိုးချတယ်ဆိုတဲ့အားတော့ကအဲ့လိုပေါ့သတင်းတွေရထားတာလေးတွေရှိတော့ပေါ့ဗျာမောင်းတော့ပဲအဓိကအပြင်သတင်းရတာဖြစ်ပါတယ်ဒီကတော့ကျန်းပဲလုံရက်တွေလုံဖို့အတွက်လူ၄-၅ယောက်လောက်ဝင်တယ်လို့သတင်းရတာပေါ့နော်အဲ့လိုသတင်းတွေပြည်မှာလည်းဖြစ်ပေါ်ပါတယ်ပြည်မှာလည်းဖြစ်ပေါ်တော့ဟိုလုံခြုံရေးအနေနဲ့ကတော့ကလည်းပို့ပြီးတော့ view site ပြရတာပေါ့ဟိုကျွန်တော်တို့အစိုးရအဖွဲ့ရောကတော့ဒီမြောက်ပိုင်းကလူတွေတော့ကယုံနေတရားတွေနောက်ဘာသာရေးအဆောက်အဦတွေတရိခါဖို့ဆိုပြီးတော့ဒါတော့ကျွန်တော်တို့စုဆောင်ထားတာပေါ့နော်
ရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးမြို့ကလုံခြုံရေးအခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ
်အဲ့ဒီမြောက်ဦးမြို့ပေါ်မှာအချင်းကရပြရတယ်ပေါ့8000လို့ပါတော့ပေါ့နော်နောက်ပြီးတော့ချင်းကရဖုန်ကြီးကြောင်းတယ်အဲ့ဒီမှာတက်မတော်လုံခြုံရေးပါတော့အပြည့်ချထားတယ်ဗျပြီးတော့ဟိုမြို့ကိုဝင်လာတဲ့တရားအေးတခြားကြီးမှလည်းကျွန်တော်တို့လုံခြုံရေးတက်မတော်လုံခြုံရေးတော့ရေးချတာတွေကြာအဲ့ဒါတော့တွေ့တယ်ကြာကျွန်တော်တို့အာလုံခြုံရေးအခြေအနေကတော့လုံလောက်မှုရှိပါတယ်ကြာဒီမျိုးလုံးကိုအကုန်လုံးရင်ထားတာတွေ့တယ်ကြာလုံခြုံရေးတွေ
အဓိကရှေးဟောင်းအဆောက်အဦတွေကိုဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဖြစ်တယ်လို့မြောက်ဦးမြို့ကန်ကဆက်ပြောပါတယ
်ကျွန်တော်ကြားတာကတော့ကြာကျွန်တော်တို့ဒီရင်းချင်းမှုဖန်ကားတဲ့မြောက်ဦးမှာရှေးဟောင်းဘုရားစီပထိုးအမွေနစ်တွေကိုဟုတ်ကဲ့ကဘင်္ဂလာကဝင်လာပြီးတော့ဘုံခွဲမယ်ဆိုတဲ့အစင်တွေတော့ကျွန်တော်တို့ကြားတယ်ကြာအဲ့ဒါကြောင့်ကျွန်တော်တို့လူချုံရေးအပြစ်ချထားရပါတယ်ဆိုတဲ့သတင်းသားတော့အားရကြရတာတော့
စစ်တွေမျိုးမှာတော့ရဲတပ်ဖွဲ့အင်အားကိုအဓိကသုံးပြီးလုံချုံရေးချထားတယ်လို့ရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးအောင်မြကျော်ကပြောပါတယ
်ဒီမှာလည်းလုံချုံရေးတွေတော်တော်များများတော့တူပင်းထားပါတယ်နေရာတိုင်းလိုလိုပါပဲအဓိကကြတဲ့အဲ့လိုမျိုးဈေးကြီးတို့ဖျားရင်ကြီးတို့အဲ့ဒီနေရာတွေမှာတော့အများကြီးတော့လုံချုံရေးတွေတော့တင်းတင်းကျပ်ကျပ်ချထားပါတယ်ကဲဇဲဒီမှာလည်းမြေကြောင်းရေးတွေရောဒီလုံထင်းတွေရောအဲ့လိုမျိုးတော့ချထားပါလေဒီကကတော့ဒီဘက်ကိုအလကိုက်တာနဲ့ဆက်သေးရှိတဲ့ကျန်းဖက်ဖွဲ့တွေဒီဘက်ကိုဝင်နေတယ်လို့အဲ့လိုမျိုးသတင်းတွေထွက်နေတဲ့အတွက်ကြောင့်သူတင်ပြင်းစင်မော့နေတဲ့အဲ့လိုမျိုးချထားတာလို့တော့အဲ့လိုမျိုးသုံးသပ်မိပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဇက်ဒီတာဘက်ကဘူဒီတောင်မြို့မှာလုံခြုံရေးချထားတဲ့အခြေအနေကိုတော့ဘူဒီတောင်မြို့သားတယောက်ကအခုလိုပြောပါတယ
်မြို့နယ်ဆွေဥကတော့ကျွန်တော်တို့ဒီကျေရောတို့ရခိုင်တို့ဆွေမျိုးတွေကိုလည်းဒီတော့သတိပြုတာရှိတယ်။အာဂျပန်နိုင်ငံကပြန်ပါအစိုးရဝင်နေတယ်။ဒီနေ့ဖောက်ခွင့်နိုင်တယ်။ဟောလားထောင်တို့ဌာနဆိုင်ရာတို့လူစုလူဝေးရှိတဲ့နေရာတို့အဲ့လိုနေရာမျိုးမှာမြေတွေဖောက်ခွင့်နိုင်တယ်လို့ရခိုင်ဆွေမျိုးတို့ကိုပြေးတာပါလေ။ရခိုင်ဆွေမျိုးကျေရောဆွေမျိုးကတဆင်ကျွန်တော်တို့ပြည်သူတွေကိုအသိပေးပါလေ။ဟောလားမျိုးပေါ်မှာရေးအင်အားလည်းသိရှိဘူး။ရေးအင်အားလည်းနေတယ်ဒါတွေတော့လုံခြုံရေးတွေကအားနေပါတ
ယ်။ရခိုင်ပြည်နယ်အတွင်းမှာအခုလိုလုံခြုံရေးကိုတွန်းမြင့်ထားတဲ့တချိန်တည်းမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်ကတခြားပြည်နယ်နဲ့တိုင်းတွေကိုလည်းလုံခြုံရေးသတိရှိဖို့နဲ့နဇက်ဒေတာတွေမှာလက်နက်ခဲယမ်းနဲ့တပ်ဖွဲ့ဝင်အင်အားတွေကိုအသိပြင်ဆင်ထားဖို့ညွှန်ကြားထားကြောင်းပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ဇူလိုင်လအတွင်းကတော့အိန္ဒိယနိုင်ငံကဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာဗုဒ္ဓဂါယာမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့နောက်မှာတော့ရန်ကုန်မြို့ကရွှေဒဂုံစေတီမန္တလေးမြို့ကမဟာမုဏိဖျားကြီးနဲ့ဗကံကဇေဒီပထိုးတွေမှာလုံခြုံရေးတွေတွန်းမြင့်ချထားခဲ့ပါတယ်